အာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့မိတ်ဖက်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေရဲ့ခုနှစ်ကြိမ်မြောက်အစည်းအဝေးကိုဒီနေ့မှအင်တာနက်အွန်လိုင်းကနေတဆင့်ဗီဒီယိုနဲ့ကျင်းပခဲ့ပါတယ်။အာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌဖြစ်တဲ့ဗီယက်နမ်နိုင်ငံကဥဆောင်ကျင်းပတဲ့ဒီအစည်းအဝေးကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးဝန်ကြီးတွေအပြင်အမေရိကန်၊ရုရှား၊ဂျပန်၊တောင်ကိုရီးယား၊တရုတ်၊အိန္ဒိယ၊အော်စတြေးလျနဲ့နယူးဇီလန်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပြီးတော့မြန်မာနိုင်ငံဘက်ကတော့ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းတက်ရောက်ခဲ့ပါတယ်။ဒီစည်းဝေးကိုတော့အာဆီယံနဲ့သူရဲ့မိဖန်နိုင်ငံတွေကြားလက်တွေ့ကာကွယ်ပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဆောင်ရွက်ဖို့ COVID-19 ကာယောဂါကာလအတွင်းဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာအခြေအနေတွေပေါ်မှာအမြင်တွေဖလှယ်ကြဖို့ကာယောဂါအပေါ်သက်ဆိုင်ရာစစ်တပ်တွေရဲ့တုံ့ပြန်ဆောင်ရွက်မှုအတွေ့အကြုံတွေကိုဖလှယ်ဖို့အီရွယ်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။မနေ့ဗုဒ္ဓဦးနေ့ကတော့ကာယောဂါတိုက်ဖျက်ရေးအပေါ်မှာစစ်တပ်တွေပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့ပူးတွဲချင်းညာချက်ကိုဗီယက်နမ်နိုင်ငံကချိန်ညာလိုက်ပြီးလာမယ့်ကာလတွေအတွင်းဗီယက်နမ်အမျိုးသားကာကွယ်ဝန်ကြီးဌာနအနေနဲ့လည်းမိတ်ဖက်နိုင်ငံတွေနဲ့အလားတူပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့လှုပ်ဆောင်သွားဖို့မျှော်လင့်တယ်ဆိုပြီးတော့ပြောလိုက်ပါရခင်ဗျာ။